ကိုဗစ်တည်ပြီးလူနာတွေတိုးလာပြီးတော့ယောဂဘိုးကြောင့်သေဆုံးမှုနှုန်းမှာမြင့်တက်လာတဲ့မြန်မာနိုင်ငံမှာယောဂကနေပြီးတော့လုံးဝသက်သာပျောက်ကင်းသွားသူတွေလည်းအများပြားရှိပါတယ်။ဒီထက်မှာတော့အသက်100အရွယ်မြန်မာအမျိုးသမီးကြီးတူဦးလည်းပါပါတယ်။သူပါဝင်မိသားစုဝင်10ဦးစလုံးကိုရိုနာဗိုင်းရပ်စ်ယောဂပိုးကူးစက်ခံရပြီမဲ့လို့အခုတော့အားလုံးသက်သာပျောက်ကင်းကုန်ရပါတယ်။ဒီကြောင့် writer သတင်းဌာနရေးသားထားတာကိုကျွန်တော်သားညဦးပြောပြပေးပါမယ်။ဒီကယောဂကြီးကြောင့်တကဘာလုံးမှာလူသက်တမ်းကျော်တည်ဆုံးခဲ့ရပြီးတော့ထိခိုက်အများဆုံးကတော့အသက်ကြီးပိုင်းတွေဖြစ်ပါတယ်။ဒါပေမဲ့လည်းအသက်100ရှိပြီဖြစ်တဲ့ဒေါ်သိန်းခင်အတွက်တော့ဒီယောဂဇူးကြီးကမပြောပါတော့ပါဘူး။သူရောသူ့မိသားစုအားလုံးမှာပါယောဂပိုးတွေ့ခဲ့ရပြီမဲ့အခုတော့ဒီရန်ကုန်အင်းစိန်မြို့နယ်တွေကသူတို့ရဲ့နေအိမ်ကိုအားလုံးကျဉ်းကျဉ်းမာမာနဲ့ပြန်အောင်လာကြပါပြီ။ရှင်ပရင်လုံငန်းလုပ်နေတဲ့သူ့မိငယ်တူမှယောဂပိုးဆရာခဲ့တဲ့နောက်သူတို့တိမ်အင်းသားလုံးတမိသားစုလုံးကိုကူးဆက်သွားရကနေပြီးတော့ဒေါ်သိန်းခင်မှာပါအခုနှစ်စက်တင်ဘာလအစောပိုင်းကယောဂပူတက်ခွဲတီးပြီးတွေ့ခဲ့ပါတယ်။အဲဒီနောက်ရန်ကုန်မှာရှိတဲ့ quarantine center တီးကြခွဲထားတဲ့နေရာတစ်ခုမှာသတင်းနှစ်ပတ်လောက်တီးကြနေခဲ့ရပါတယ်။ဒါပေမဲ့လည်းသူ့မှာထူးခြားခြားယောဂလက္ခဏာဘာမှမရှိဘူးလို့အဖွားတော်သိန်းခင်ကပြောပါတယ်
။သူတို့ကအဲ့ဒီယောဂဖြစ်တယ်တဲ့ဘွား။ငါလည်းဘာမှမဖြစ်ဘူးပဲလို့။ခမင်းလက်စားတယ်တဲ့။ဘောခြေလဲချိုးတယ်ကိုဘကို။ကိုဘကိုလမ်းလဲလျှောက်နေတယ်။ငါဘာမှမဖြစ်ဘူးလို့ယောဂဖြစ်တယ်ဆိုရင်ခွေလိုက်နေမှာပေါ့ဗျာ။အခုလူတွေတောင်တောင်မှာမှပဲဆောက်သွားနေတာ။ဘာမှမဖြစ်ဘူ
း။ဒါပြင်အသက်အနည်းချင်းချောင်းမှုတွေကြုံခဲ့ရဘူးတဲ့သူ့ဘဝရဲ့အတွေ့အကြုံရဆိုရင်အခုယောဂပူကဘာမှမပြောပါလောက်ဘူးလို့လေဒုတိယကဘာစစ်ကာလအခြေအနေနဲ့သူနှိုင်းယှဉ်ပြောပြပါတယ
်။ဒုတိယကဘာစစ်ကအခြေအနေကတော်တော်ဆိုးတာပဲ။တော်တော်ဆိုးတာ။အခုအခြေအနေကြတော့သူကတကဘာလုံးကဆိုးတယ်ဒီယောဂနဲ့ဆိုးကြတယ်လို့ပြောကြတယ်။ဒါပေမဲ့အဖွားကဘယ်လိုမှမထင်ဘူးသားသူတို့ကလေးတွေတော့ဒီသားတို့တမီးတို့ကလေးတွေတော့စိတ်ပူတာပေါ့အဖွားတို့ကတော့အသက်ကြီးနေပြီလေသေတော့လည်းပါပြည့်မပြောရမှရှိတော့ဘူးလေအမျိုးမျိုးတွေကြုံလာတွေ့လာပြီလေခစ်ဆိုးတွေခစ်ကြက်တွေဒုက္ခတွေမျိုးမျိုးတွေဆုံရပြီသမီးတွေလည်းငတ်ခဲ့အခါငတ်ခဲ့ရတယ်ဘုံဆောင်နေကြတယ်လည်းဖြတ်ပြေးခဲ့ရတယ်အဲ့တော့အဖွားတို့တော့ကဘာမှအရင်ကြည့်တော့ဘူးလေတဲ့သားတို့ကနောက်ကလေးတွေတော့အဖွားတို့စိတ်ပူတာပေါ့
အခုတော့အဖွားတော်သိန်းခင်အပါဝင်တမူသားစုလုံးမှာယောဂပူမရှိတော့ဘူးလို့တက်ခွဲနမူနာယူစစ်ဆေးမှုနှစ်ကြိမ်ပြပြီးတဲ့နောက်သူတို့အားလုံးနှင်းပြန်ခွင့်ရသွားပါပြီ။ဒါပေမဲ့လည်းတော်သိန်းခင်ရဲ့မိမဖြစ်သူကတော့ဒီယောဂပူပြန်ပြီးတော့ကူးစက်နိုင်လို့သတိထားရမယ်လို့ပြောပါရယ
်။မိသားစုတွေလည်းအကုန်ပြန်ဆောင်ကြပြီဆိုတော့ဒီယောဂယူကြောက်တယ်ထက်ပြစ်မှာကိုအရန်ကြောက်တယ်အဲအကြောင်းဘဲမှလည်းမသွားဘူး။ဈေးအမားတို့ထွက်လို့ရတာတောင်မှဈေးသွားတာတောင်မှအမားတို့ကဟို3ရက်စာ4ရက်စာအဲ့လိုသွားပွဲပြီးတော့ကိုပန့်ကိုရေခဲတက်တာလည်းထည့်ပြီးတော့ကိုပန့်ကိုအဲ့လိုမျိုးနေလုံးဝအောင်မစင်ဘူးအဲ့လိုမျိုးတွေမသွားကြဘူးမိသားစုအကုန်ထိတ်ပိတ်တာ
မြန်မာနိုင်ငံမှာတော့တက်ခွဲနမူနာယူတီပြုချက်တွေရယောဂကူးစက်ခံရသူပေါင်း3000ဝန်းကျင်ရှိပြီးတော့သေဆုံးမှုဟာလည်း600ကျော် 900 နီးပါးအထိရှိသွားပြီဖြစ်ပါတယ်တက်ခွဲနမူနာယူစစ်ဆေးမှုတွေပို့ပြီးတော့လှုပ်လာနိုင်တာကြောင့်လည်းပိုးတွေ့သူများလာနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ယောဂထိန်းချုပ်နိုင်တဲ့အခြေအနေလည်းမရောက်သေးဘူးလို့သတိပေးထားပါတယ်ကျွန်တော်သားညဦးပါ